ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်နဲ့သူ့မိသားစုကသူတို့ရဲ့ပစ္စည်းပိုင်ဆိုင်မှုတွေကိုအစိုးရကသိမ်းယူခဲ့တဲ့ပေါ်အယူခံဝင်တာအမှုကိုထိုင်းဗဟိုတရားရုံးကလက်မခံဘဲပယ်ချလိုက်ပါတယ်။မစ္စတာတက်ဆင်ဟာသူ့ရဲ့အယူခံမှုကိုပံ့ပိုးပေးနိုင်ဖို့အတွက်တက်တဲ့ထောက်ထားပြည့်ပြည့်စုံစုံတင်ပြနိုင်တာမရှိဘူးလို့တရားရုံးကပြောပါတယ်။အရင်ကချမှတ်ထားတဲ့ပြစ်ဒဏ်ကိုပြန်လည်သုံးသပ်မယ်လို့တရားရုံးကဆုံးဖြတ်ခဲ့ပေမဲ့မစ္စတာတက်ဆင်ကလုံလောက်တဲ့တက်တဲ့ကိုထပ်ပြီးမတင်ပြနိုင်ဘူးလို့ဆိုပါတယ်။မစ္စတာတက်ဆင်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူစဉ်တွင်မှအာဏာအလွဲသုံးစားလုပ်မှုကြောင့်သူ့ပိုင်ဒေါ်လာတန်ပေါင်း1400ကိုအစိုးရကသိမ်းနိုင်တယ်လို့တရားရုံးက February လကဆုံးဖြတ်ခဲ့ပါတယ်။မစ္စတာတက်ဆင်ကတော့ဒါဟာနိုင်ငံရေးရသူ့ကိုအကွက်ဆင်တာသာဖြစ်ကြောင်းနဲ့သူဟာဘာအမှားယွင်းတစ်ခုမှမလုပ်ခဲ့ဘူးလို့ပြောပါတယ်။မစ္စတာတက်ဆင်ဟာအာဏာအလွဲသုံးစားလုပ်ပြီးအဂတိလိုက်စားမှုအကြီးကျယ်လုပ်ခဲ့တယ်လို့ဆွဆွဲပြီး2006ခုနှစ်မှာအာဏာသိမ်းခံရတဲ့ကတည်းကသူကအချိန်တော်တော်ကြာပြည်ပမှာတင်းရှောင်နေရတာဖြစ်ပါတယ်။